kachin gaus da te u phit te sakon tin yin ti taw ne ndak kachin ne jaw da ta chauk kai ne kachin athu data tik ka kampai ti ma kong twa yin sakan ti saw pu kachin pi ne aso ya ne yunan tayo company do ma cha mi ga na le mu sa jun lwa let mat do ye ja ba de sakon tin yin ye ta rwe pai ne kampai ti phwin pyo ye company ne yunan tan yin company do phat sat lo mae si man che phit pi kachin bhek ka 30 ya gain no yunan bhek ka 80 ya gain no pai sain lai mae lo ti ya ba de ye ek ka 80 ma dollar tan 30 jo yin ni myo na mae si man gain phit ba de kampai ti ma yin ni mae tyo company ha ဒီနာစီဘောအဖွံ့ဖြိုးရေးဇုံကိုတိစောက်နေတဲ့ယူနန်တန်ချုံဟုံရင်အုပ်စုရဲ့လက်အောက်ခံလုပ်ငန်းတစ်ခုဖြစ်ပါတယ်။လက်ရှိကမ်ပိုက်တီကုံတွယ်ရေးစခန်းဟာတဧကလောက်သာရှိပါတယ်။တီချူးမပြောကိုကမ်ပိုက်တီကတဆင့်ယူနန်ကိုတင်ပို့တာများပြီးဆန်ပြောင်းဘူးရာဘာတန်ဆရာတွေကိုလည်းတင်ပို့ပါတယ်။ယူနန်ကနေဓာမြေဩဇာစားသုံးကုန်ပစ္စည်းမော်တော်ဆိုင်ကဲနဲ့အပိုးပစ္စည်းတွေတင်သွင်းပါတယ်။နေ့စဉ်ကုန်တင်ကားအစီ200က500အထိဖြတ်တန်းသွားလာတဲ့စခန်းဖြစ်ပါတယ
်ဒေတာကနေရဲ့နာမည်ကိုတုံးပြီးစိုက်ပြိုးနေတဲ့တရုတ်ပိုင်တ िश ူးငပြောချံတွေအများဆုံးရှိတဲ့နေမြေဟာဝိုင်းမော်ဗမော်မိုးမောက်ရွှေကူစတဲ့မြို့နယ်တွေဖြစ်ပါတယ်ဒီမြို့နယ်တွေအထိတရုတ်ကုန်တင်ကားကြီးတွေဝင်ရောက်ပြီးငပြောသီးတွေတည်ယူကြပါတယ်ကမ်ပိုက်တီစခန်းမှာအစစ်အဆေးမလုပ်နိုင်တဲ့အတွက်ငပြောသီးအပြင်ယူနန်ကိုဗားပစ္စည်းတွေတည်ဆောင်သွားနေတယ်ဆိုတာမသိနိုင်ပါဘူးကုန်တင်ကားကြီးတွေကြောင့်လမ်းနဲ့တံတားတွေပျက်စီးလာရပါတယ်ဒီကိစ္စကိုပြည်နယ်လွှတ်တော်မှာတင်ပြပေမဲ့အရေးမယူနိုင်သေးတဲ့ကြောင့်သိရပါတယ်ကမ်ပိုင်ဒီနယ်ဆက်ကုန်သွယ်ရေးစခန်းကိုအဆင့်မြင့်ပြီးမှသာတီရှူးငပြောတည်ယူတဲ့ကားကြီးတွေအပါအဝင်အခြားကုန်ပစ္စည်းတွေကိုစစ်ဆေးနိုင်မယ်လို့ကချင်ပြည်နယ်ဗန္ဓာယီဝန်ကြီးဌာနကဆိုပါတယ
်လက်နက်ကင်ပြည်ပကဖြစ်ပွားတဲ့ကချင်ပြည်နယ်မှာအာဏာပိုင်တပ်ဖွဲ့အမျိုးမျိုးနဲ့အဆင်ပြေသလိုတရုတ်ကလောက်ကင်စားတောက်နေတာကြာပါပြီကျောင်းမြင့်တဲ့တက်လုံငန်းမှာအရင်ဆုံးတရုတ်ကဝင်ရောက်ပါလေအခုတော့လေယာစီးပွားရေးကတရုတ်လုပ်ငန်းတွေသိတာတင်ရှားလာပါတယ်ကချင်ပြည်နယ်မှာတင်တီရှူးငပြောဆိုင်ကင်းဧကတသိန်းခွဲလောက်ရှိတယ်လို့သိရပါတယ်နားလည်မှုယူပြီးစိုက်ပျိုးတာရှိတယ်လို့အထင်အားဓမ္မမြေသိမ်းပြီးစိုက်ပျိုးတာလည်းရှိပါတယ်ဝိုင်းမော်မြို့နယ်မှာသဘောတူညီချက်နဲ့စိုက်ပျိုးတာ40ရာခိုင်နှုန်းလောက်ပဲရှိပါတယ်တီရှူးငပြောလုပ်ငန်းရပ်ဆိုင်ထားရတဲ့အတွက်ဒေသခံရွာသား9ဦးကိုရိုးဆက်ကျေပွင့်အမေရိကန်တရုတ်ကုမ္ပဏီကလျော်ချင်းငွေကျပ်သိန်းပေါင်း 1,000 ကျော်တောင်းတဲ့အမှုကိုလူသိများပါတယ
်တီရှူးငပြောဆိုင်ခင်းနဲ့ပတ်သက်ပြီးအငင်းပွားလို့ဒေသခံရွာသားတွေကိုကုမ္ပဏီတစ်ခုက2018မှာတရားစွဲတဲ့အခါရွာသားတွေကိုထောင်ဒဏ်6လသို့မဟုတ်ဒဏ်ငွေကျပ်5,000ပေးဆောင်ဖို့ဝိုင်းမော်မြို့နယ်တရားရုံးကအမိန့်ချမှတ်ခဲ့ပါတယ်ပြဿနာဖြစ်လွန်းတဲ့အတွက်ငပြောဆိုင်ခင်းတွေကိုစည်းကမ်းတကျထိမ့်သိမ့်ကိုကဲပြီးဒေသခံတွေကိုအနေနဲ့မဖြစ်စေဖို့ပြည်ထောင်စုအစိုးရကိုအမျိုးသားလွှတ်တော်ကလွန်ခဲ့တဲ့နှစ်ကတိုက်တွန်းခဲ့ပါတယ်။ယင်းနှိမ့်ညွှန်မှုကော်မရှင်ရဲ့ခွင့်ပြုချက်မရဘဲတီရှူးငပြောဆက်ခင်းတွေဟာတရားမဝင်ပေမဲ့ဒေသဆိုင်ရာအာဏာပိုင်နဲ့နားလည်မှုယူပြီးစိုက်ပျိုးနေတာဖြစ်ပါတယ်။စည်းကမ်းမရှိစိုက်ပျိုးတာကြောင့်သဘာဝပတ်ဝန်းကျင်ကိုရောဒေသခံတွေရဲ့စံမှားရေးကိုပါအနေနဲ့ပေးနေတယ်လို့ဆွေးနွေးသွားကြပါတယ်။
တီရှူးငပြောဆိုင်ပြိုးရေးကိုဘိန်းအစားထိုးဆိုင်ပြိုးရေးအနေနဲ့ကချင်ပြည်နယ်မှာ2006လောက်ကတည်းကစတင်လုပ်ကင်လာပါတယ်။ငပြောသည့်အားလုံးတပြိုင်တည်းကြီးထွားသီးပွင့်ပြီးအထွက်တိုးတာကြောင့်ယင်းနှိမ့်ညံနဲ့တရုတ်ကုမ္ပဏီတွေများလာပါတယ်။ဓာမြေဩဇာပိုးတတ်ဆေးကိုသုံးပေမဲ့စီကတ်မရှိတဲ့အတွက်ရေမြေညင်ညမ်းမှုတွေများလာပါတယ်။ဓာမြေဩဇာနဲ့ပိုးတတ်ဆေးအနှံ့ဆိုးကိုတစ်နှစ်ပတ်လုံးရှူရှိုက်နေရတဲ့ကြေးရွာတွေရှိလာပါတယ်တီရှူးငပြောဆိုင်ခွင်းတွေဒုက္ခပေးပုံကိုဒေသခံတွေတိုင်ကြားပြီးမဲ့ငပြောချမ်းရှင်ကိုလက်နက်ကင်တွေကအကာအကွယ်ပေးထားလို့ဘာမှမတတ်နိုင်ဘူးလို့ဆိုပါတယ်တိုက်ပွဲတွေဖြစ်လို့စွန့်ခွာသွားကြတဲ့ကြေးရွာတွေမှာငပြောဆိုင်ခွင်းတွေတိုးချဲ့တဲ့တရုတ်တွေလည်းရှိလာပါတယ်ဒီနေရာကိုအစိုးရတပ်ရဲ့ခွင့်ပြုချက်မရဘဲမသွားနိုင်ပါဘူးတရုတ်ငပြောနဲ့ပတ်သက်ပြီးတရုတ်ကုမ္ပဏီနဲ့ဒေသခံတွေအကြွားတင်မာမှုတွေရှိလာပါလေယူနန်ကဝင်လာတဲ့တရုတ်စိုက်ပျိုးရေးလုပ်သားအရေးအတွက်ကိုမခန့်မှန်းနိုင်ဘူးလို့ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးမနစ်ကပြောပါတယ်နေဆက်စခန်းတွေကနေယာယီနေထိုင်ခွင့်ယူပြီးဝင်လာသူ6000လောက်ရှိနိုင်တယ်လို့သိရပါတယ်ခင်ဗျာ